မနိုင်ငံကိုမနီးကညနေကရောက်ရှိလာတဲ့ထိုင်းဝန်ကြီးချုပ်အငိမ့်စားဗိုလ်ချုပ်ကြီးပရာယုတ်ချန်ဦးချာရဲ့အထူးကိုယ်စားလှယ်ထိုင်းနိုင်ငံရဲ့ဝန်ကြီးမစ္စတာတွန်ပရာမုတ်ဝီနိုင်ဟာဒီကနေ့တနင်္လာနေ့မှာတမရဦးထင်ကျော်နိုင်ငံရဲ့ဝန်ကြီးဒေါအောင်ဆန်းစုကြည်တို့နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒီခီးစဉ်မှာနှစ်နိုင်ငံဆက်ဆံရေးအတွက်ဘာတွေကိုဦးစားပေးပြီးတော့ဆွေးနွေးကြဖို့ရှိမလဲ NLD အစိုးရတဲ့အနေနဲ့အိနီနာချင်းထိုင်းနိုင်ငံနဲ့ဘလိုကိစ္စတွေမှာအဓိကပူးပေါင်းဆောင်ရွက်သွားကြဖို့ရှိမလဲအသေးစိတ်ကိုမတ်အင်ဂျင်နီယာတင်ပြပေးပါလိမ့်မယ်ခင်ဗျာ
ထိုင်းဝန်ကြီးချုပ်ရဲ့အထူးကိုယ်စားလှယ်ဖြစ်လာတဲ့ထိုင်းနိုင်ငံသားရဲ့ဝန်ကြီးမစ္စတာဒွန်ပရာမုတ်ဝီနိုင်းရဲ့မြန်မာနိုင်ငံခီးစဉ်အတွင်းနှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုမြင့်တင်ဖို့နောက်စီးပွားရေးပူးပေါင်းဆောင်ရွက်မှုမှာပိုပြီးတိုးတက်လာဖို့အထူးသဖြင့်နယ်စပ်ဒေသဖွံ့ဖြိုးတိုးတက်ရေးနဲ့ထိုင်းနိုင်ငံရောက်မြန်မာအလို့သမားများရေးအပါအဝင်တော်ဝဲအထူးစီးပွားရေးဆောင်ဖွံ့ဖြိုးတိုးတက်ရေးတို့မှပူးပေါင်းဆောင်ရွက်ဖို့စတဲ့အချက်တွေကိုအဓိကဆွေးနွေးသွားဖို့ရှိကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုထိုင်းနိုင်ငံကတာဝန်အရှိဆုံးခေါင်းဆောင်ရဲ့အထူးကိုယ်စားလှယ်ခီးစဉ်ဟာအကောင်းဆိုးတွေပါတွန်တွဲရှိနေတဲ့အိန္ဒိယနှစ်နိုင်ငံဆက်ဆံရေးအတွက်အရေးကြီးကြောင်းမြန်မာနိုင်ငံရေးကျွမ်းကျင်သူဒေါက်တာတင့်ဆွေကပြောပါတယ်
။ဒီအစိုးရအစ်စ်နဲ့ဒီထိုင်းကလည်းသူတို့နိုင်ငံအကျိုးစီးပွားအတွက်ခိုင်မာအောင်နဲ့တိုးတက်အောင်လုပ်ချင်မှာပဲဖြစ်ပါလိမ့်။တချိန်တည်းမှာကျွန်တော်တို့ပမာနိုင်ငံဘက်ကလည်းပဲဒီထိုင်းနိုင်ငံကိုမိပြူနေရတဲ့ဒုက္ခသည်တွေရောနောက်တစ်ခါရွှေပြောင်းအလို့သမားတွေရောကိစ္စတွေကိုလည်းဒီထိုင်းဆိုအကိုပြန်လာပြီးပြောနိုင်တဲ့အခွင့်အရေးတစ်ခုရပါတယ်ဒါအမှတမှဟိုခွန်ကောင်းတစ်ခုပါ။နောက်အရေးကြီးတာကတော့ထိုင်းနိုင်ငံကကြီးလိုက်ရင်သူ့နိုင်ငံရေးအကျိုးစီးပွားကတော့သူ့နေဇတိတာဆံရပြဿနာတည်ရဲ့နောက်တစ်ခါဗမာပြည်ကိုလာပြီးတော့အကြီးကျယ်ကြီးကြီးမြုပ်နှံထားတဲ့ဟဲ့လားတဝဲစီမံကိန်းလိုကိစ္စအစအဲ့ဒါကတော့ရည်ကြီးတဲ့အတွက်ထိုင်းအတွက်ကလည်းဒီဆိုအပ်တဲ့အတွက်အမခန့်ချက်တွေနဲ့ခိုင်မာမှုတွေရအောင်လုပ်ရင်းမယ်လို့ယူဆပါတယ်ခင်ဗျာ
အရင်တုန်းကတော့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးချိုးဖောက်တဲ့ကိစ္စတွေနှစ်နိုင်ငံနယ်စပ်ဒိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေကြောင့်ထိုင်းမြန်မာနှစ်နိုင်ငံဆက်ဆံရေးအခုအထစ်တွေရှိခဲ့တာပါအခုတော့ဒီအခြေအနေတွေကိုကြော်လွန်ခဲ့ပြီဆိုပေမဲ့နယ်စပ်မှာတန်းနဲ့ချီရှိနေတဲ့တိုင်းသားဒုက္ခသည်တွေရဲ့အရေး NLD အစိုးရတင်းနဲ့ထိုင်းအစ်စ်အစိုးရတို့ပူးပေါင်းဖြေရှင်းဖို့ရှိနေသေးကြောင်းចောင်းသားတက်မတော် ABSDF ခေါင်းဆောင်ဟောင်းကိုမိုးတီစွန်ကပြောပါတယ
်ထိုင်းအစိုးရရဲ့ policy ကလက်နက်ကိုင်အင်အားစုတွေကိုအရင်ကပေါ့လားမြန်မာအစိုးရနဲ့ပြည်လဲပြီးတယ်ရေးရန်ရေးစစ်တာအတွက်အလားပူပေါင်းဆောင်ရွက်မှုတွေလုပ်စီနေတယ်အဲ့ဒါမျိုးတွန်းအားပေးတာရှိတယ်အခုကြတော့ဒုက္ခတွေတွေကိုလည်းထိုင်းရဒုက္ခတွေစကားနေရရှိတဲ့ဒုက္ခတွေကိုသူ့ရဲ့မူလနေရာရင်းကိုပြန်ပြင်တဲ့သဘောထားတွေရှိတယ်အဲ့တော့အရင်လိုဒုက္ခတွေစကားနေဖွဲ့ဟာမျိုးတွေကိုသိပြီးတော့အားပေးကူညီနေတာမရှိတော့ဘူးအဲ့တော့အဲ့ဒီကိစ္စတွေကလည်းပမာနဲ့အခုဆိုရတဲ့တိုင်းနဲ့ဆွေးနွေးရတော့ပဲ
။ဒါအပြင်ထိုင်းနိုင်ငံမှာတန်းနဲ့ချီရှိနေတဲ့မြန်မာရွှေပြောင်းအလုပ်သမားတွေရဲ့အရေးနှစ်နိုင်ငံပူးပေါင်းဖြည့်ရှင်ဖို့ကိစ္စမှာစိန်ခေါ်မှုအခက်အခဲတွေရှိနေတာပါ။ဒါနဲ့ပတ်သက်လို့ဒေါက်တာတင့်ဆွေရဲ့အမြင်ကတော့
ဦးသိန်းစိန်ဆိုတာငါးနှစ်အုပ်ချုပ်သွားတာတောင်မှဒုက္ခသည်တွေနဲ့အလုပ်သမားတွေကမပြန်လာနိုင်တဲ့အနေအထားကုဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ဒီ NLD ဆိုရလက်ထက်မှာလည်းပြန်လာနိုင်ဖို့အရေးဟာကျွန်တော်တို့ပမာနိုင်ငံရဲ့အခင်းကျင်းတဲ့စီးပွားရေးတွေလိုသေးတော့ကဒီရွှေပြောင်းလူသမားတွေဟာအိမ်မှာပဲနေကြအောင်မှာအဲဒီအကူပမာနိုင်ငံဘက်ကလည်းတတ်နိုင်လို့သူပြည်သူပြည်သားတွေရဲ့အကျိုးစီးပွားကိုကြည့်ပြီးတော့ဟိုတောင်းဆိုလိမ့်မယ်တိုးတိုးထိုင်းကလည်းတရားကိုသူဘယ်လောက်ထိလျော်နိုင်မယ်ဆိုတာကတော့မသိကြဘူ
းထိုင်းနိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်အတွင်းနေပြည်တော်မှာဒီကနေ့ညနေ3နာရီမှာဒေါအောင်ဆန်းစုကြည်နဲ့ပူတွဲသတင်းစာရှင်းလင်းပွဲပြုလုပ်မှာဖြစ်ပါတယ်ရှင်